မိုခာမုန်တိုင်းပေးကြောက်ရောက်ခဲ့တဲ့ရခိုင်ပြည်နယ်အတွင်းအခြေအနေတွေကိုတွားရောက်မှတ်တမ်းတင်ရိုက်ကူးခဲ့တဲ့မြန်မာနောက်ဓာတ်ပုံသတင်းတောက်ကိုဆိုင်စော်တိုက်ကိုစစ်ကောင်စီကနေအလုတ်ကျန်းတဲ့ထောင်တန်းအနည်း20ချမှတ်လိုက်ပါတယ်။ပထမဆုံးရုံးချင်းမှာပဲတောင်တကုံမြို့နယ်စစ်ခုံရုံးကနေထောင်တန်းချမှတ်လိုက်တာဖြစ်ပြီးရှေ့နေတည်နဲ့ခုခံခြေပါခွင့်မရခဲ့ပါဘူး။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်ကပြောပြမှာပါခင်ဗျာ
။ရှမ်းကုန်မြို့အိမ့်စိန်ထောင်တွင်စစ်ခုံရုံးကနေစက်တင်ဘာ6ရက်နေ့ကအခုလိုအမိန့်ချမှတ်လိုက်တာဖြစ်ပါတယ်။သတင်းထောက်ဆိုင်စော်တိုက်ဟာမုခါမုံတိုင်းသတင်းသွားယူရင်းရှိခိုင်ပြင်းတဲ့စစ်တွေမျိုးမှာပြီးခဲ့တဲ့မေလအတွင်းဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်။စစ်တွေမှာဖမ်းဆီးခံခဲ့ရတဲ့ဇိုင်းစော်တိုက်ကိုရန်ကုန်မြို့ကိုပြောင်းရွှေ့ခဲ့ပြီးစစ်ကြောရေးစခန်းတွေမှာတပတ်ကျော်ကြာစစ်ဆေးခံခဲ့ရပြီးတဲ့နောက်အင်းစိန်ထောင်ကိုပို့ခဲ့တယ်လို့မြန်မာနောင်သတင်းဌာနကထုတ်ပြန်ပါတယ်။သူ့ကိုစစ်ကောင်စီကတဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဥပဒေပုံမှန်29စူပူအောင်လုံဆုံမှုဆိုင်ရာရာဇသက်ကြီးဥပဒေပုံမှန်905ကကြီးဆက်သွယ်ရေးဥပဒေပုံမှ66ကကြီးနဲ့နိုင်ငံတော်အကြီးအကဲဖြစ်စီမှုဆိုင်ရာဥပဒေပုံမှ114ရို့နဲ့တရားစွဲထားတယ်လို့မြန်မာနောင်ကထုတ်ပြန်ထားပါတယ်။စိုင်းစော်တိုက်ကိုအင်းစိန်ထောင်မှရှိတဲ့တောင်ငုံမြို့နယ်စစ်ခုံရုံးကပထမဆုံးရုံချိန်မှာပဲထောင်တန်းချမှတ်လိုက်တာဖြစ်ပြီးရှင်းနေငါရန်ခွင့်ခုခံခြေပါခွင့်မရဘဲအမိန့်ချမှတ်ခံခဲ့ရတယ်လို့မြန်မာနောင်ကပြောပါတယ်။တရင်ရယူမှုအတွက်အခုလိုနှစ်ရှည်ထောင်တန်းချမှတ်လိုက်တာခုခံခြေပါခွင့်မရဘဲနှစ်ရှည်ထောင်ချလိုက်တာသတင်းမီဒီယာသမားကိုတီဆဲသတင်းမီဒီယာဥပဒေနဲ့မဟုတ်ပဲအရေးယူတာတွေကဥပဒေကြောင့်အရာမငြင်းညွတ်ဘူးလို့လည်းဝေဖန်လိုက်ပါတယ်
။သူကသတင်းမီဒီယာကိုရယူဆောင်ရွက်နေတဲ့အချိန်မှာဘယ်နည်းနဲ့မှဘယ်အုပ်ချုပ်ရေးအဖွဲ့အစည်းကမှသူ့ကိုဖမ်းဆီးပိုင်မမရှိဘူး။သူသုံးဆွဲတဲ့သတင်းမီဒီယာဆိုင်ရာသိရတယ်ကိုလည်းဖြတ်စည်းခွင့်မရှိဘူး။သူရယူထားတဲ့သတင်းအချက်အလက်နဲ့ဆိုင်နဲ့တပ်ပုံတွေမှတ်တမ်းတွေဗီဒီယိုတွေကိုလည်းကျတိပါလို့မရှိသေးရဘူးလို့ဗိမ်းမီဒီယာဥရိပုံမှန်ခုံမှအချိန်ကြာခံတာပါလေအဲသို့တော်လည်းပဲဓာရီကိုကျော်လွန်ပြီးဆောင်ရတာကတော့သက်ဆိုင်ရာပုံကိုယ်တွေရဲ့အဲသူ့ရဲ့အော်ပေါ့နော်သူတို့ဟိုဥရိနဲ့ဆက်ယူပြီးဆောင်ရတာကတော့သူ့ရဲ့ဥရိအရာကျောက်တဲ့တောင်းလို့ပဲဆရာတို့ပြောချင်ပါဒါကလည်းဆိုရင်ဥရိနဲ့တော့အမိမဟုတ်ဘူးညွတ်တယ်လို့ဆရာတို့ကဘယ်လိုမှလည်းမဟုတ်ဘူး
မြန်မာနောင်အဒီတာချုပ်ကိုဆွေဝင်းကတော့စိုင်းစော်တိုက်ဟာ2019ခုနှစ်မှာလက်တွဲလုပ်ကိုင်ခဲ့သူတူဖြစ်တယ်လို့ပဲမြန်မာနောင်ကရေးသားခဲ့တဲ့အရေးကြီးသတင်းတွေမှတ်မများအသက်အငယ်ကိုမငယ်ပဲအမြဲတမ်းရှည်ရမ်းကနေသတင်းယူခဲ့သူတူဖြစ်တဲ့အတွက်အခုလိုနှစ်ရှည်ထောင်နှံချမှတ်ခံရတဲ့အပေါ်စိတ်ထိခိုက်မိတယ်လို့ပြောပါတယ်စိုင်းစော်တိုက်ဟာ Messenger ကြားနဲ့ SkyNet ARE 7 Days နဲ့မြန်မာနောင်တို့မှာအလုပ်လုပ်ခဲ့တဲ့ဝိုင်းရင်သတင်းဓာတ်ပုံသမားတူလည်းဖြစ်ပါတယ်တရင်နမားတွေပြုစုထားတဲ့စင်အရာအာနာသိမ့်မီကလေးကပြီးခဲ့တဲ့မေလအထိတရင်နမားအယောက်900နီးပါးဖမ်းဆီးထိန်းသိမ်းခံခဲ့ရပြီးတော့အယောက်100နီးပါးပြန်လုခဲ့ပေမဲ့လို့တရင်နမားအယောက်60ထက်မနည်းအကျဉ်းထောင်အသီးသီးမှာဆက်ပြီးတော့ဖမ်းဆီးထိန်းသိမ်းခံရဆဲဖြစ်ပါတယ်